ရုရှားကြီးစက်တပ်ဖွဲ့ဝက်နာအဖွဲ့ခေါင်းဆောင်ယက်နီပရီဂိုဇန်ကမော်စကိုကိုချီတက်နေတဲ့သူ့ရဲ့တပ်တွေကိုပြန်ပြီးလှည့်ဖို့နဲ့သွေးထွက်တန်ရုံမှုတွေရှောင်ရှားနိုင်အောင်ယူကရိန်းမှာရှိတဲ့သူတို့ရဲ့အခြေစိုက်စခန်းကိုပြန်ပြီးလာဖို့စနေနေ့မှာပဲအမိန့်ပေးလိုက်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုယုံကတော့သမ္မတလူကာရှန်ကိုကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခွင့်ပြုချက်နဲ့ဝက်နာအဖွဲ့ခေါင်းဆောင်ကိုနှိမ့်နှိုင်းမှုတွေလုပ်ခဲ့ပြီးတော့အဖွဲ့ခေါင်းဆောင်ပရီဂိုဇင်ကလည်းပြန်ဆုတ်ဖို့သဘောတူတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ပရီဂိုဇင်သတင်းထုတ်ပြန်ရေးအဖွဲ့ထုတ်လွှင့်တဲ့အသံဖိုင်မှာတော့ဝက်နာကုမ္ပဏီကိုသူတို့ကဖျက်သိမ်းချင်နေတာကြောင့်တရားမျှတမှုတွေချီတက်တဲ့နေနဲ့ဂျူ23မှာစချီတက်ခဲ့တာဖြစ်ကြောင်း24နိုင်အတွင်းမော်စကိုနဲ့မိုင်တရအစိတ်ကွာချီတက်နိုင်အောင်ပြောတဲ့အပြင်ဒီတချီမှာသူ့တပ်သားတွေတရားမှသွေးမြင်မကြခဲ့ဘူးလို့ Telegram ကပြောပါတယ်။ဒါပေမဲ့ Prigozhin ကသူ့ရဲ့တောင်းဆိုမှုဖြစ်တဲ့ကာကွယ်ဝန်ကြီးစာကြီးရှိုးယူနှုတ်ထွက်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးရုရှားဆိုတဲ့ဘက်ကတုံ့ပြန်မှုရှိမရှိကိုရောဘယ်လာရုစ်သမ္မတလူကာရှန်ကိုကတစုံတရာကြိပေးမပေးကိုပါထုတ်မပြောခဲ့ပါဘူး။ Rostov မြို့ဟာယူကရိန်းကိုဝင်ပြီးတိုက်တဲ့ရုရှားတပ်တွေအတွက်ထောက်ပံ့ပို့ဆောင်ရေးအဓိကလှုပ်ဆောင်ပေးနေတဲ့မြို့ဖြစ်ပါတယ်။ဝက်နာဖက်ကတပ်သားတွေဟာတန်ချက်ကကားတွေတန့်ကားတွေမှာနေရာယူထားတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ဝက်နာအချီးကယက်နီပရီဂိုဇင်ကတော့သူ့ရဲ့တပ်သားတွေဟာရုရှားတောင်ဘက်က Rostov မြို့ကိုတနက်တစ်ချက်မပစ်ဖို့ရပဲဝင်သိမ်းနိုင်ပြီးတော့လူလဲတယောက်မှတည်ဆုံးရတာမရှိဘူးလို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒါဟာလွန်ခဲ့တဲ့နှစ်တရာလောက်ကရုရှားပြည်ရင်းစစ်တုံးကလို့လက်နက်ကင်ပုံကံမှုတစ်ခုဖြစ်နေသူကပြောပါတယ်။ရိမ်းမှန်းချက်လွန်သွားပြီးတော့နိုင်ငံတော်သစ္စာဖောက်ဖို့အထိဖြစ်သွားတယ်လို့သမ္မတပူတင်ကရုပ်သံမင်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မော်စကိုကနေမိုင်320ကျော်လောက်ပဲဝေးတဲ့ဝရွန်နက်စ်မြို့ကိုဝက်နာတပ်ဖွဲ့တွေကျော်ဖြတ်သွားချိန်မှာရုရှားစစ်တပ်ရဟတ်ယာဉ်တွေကဝက်နာတပ်ဖွဲ့တွေကိုပစ်ခတ်တာတွေ့ရတယ်လို့ Reuters သတင်းတောက်ကပြောပါတယ်။မော်စကိုမြို့တော်ကလမ်းမတွေပေါ်မှာတော့လုံခြုံရေးတွေကိုတိုးမြင့်ပြီးချထားတာဖြစ်ပါတယ်။ရင်းမြစ်နီတစ်ဝိုက်မှာလည်းတပ်တူအကာအယံတွေနဲ့အတားအဆီးတွေချပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကတော့သမ္မတပူတင်ကိုထောက်ခံကြောင်းနဲ့ရုရှားအစိုးရနဲ့ Wagner တပ်ဖွဲ့ကြားတင်းမာမှုတွေကိုပြေလည်အောင်ဂျောင်းဝင်ကူပရဖြေရှင်းပေးဖို့အသင့်မယ်လို့ကန့်လန့်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာကနေဒါပြင်သစ်ဂျာမနီအီတလီဂျပန်ဗြိတိန်နဲ့ EU ဥရောပသမ္မတကနိုင်ငံခြားရေးဝန်ကြီးတွေနဲ့ရုရှားရဲ့လက်ရှိအခြေအနေကိုဆွေးနွေးနေတယ်လို့အမေရိကန်နိုင်ငံသားဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။